अमेरिका पी रहा हूँ ठीक शाह रहे नंगा ये दमार तू फिर बिल रिचर्सन जमाती को तो आ रहे तिया बारे तू ये की जे हाँ तू ने दामा महो अमेरिका ने बोले जाओ सीजा ही नाइ मु म्यू फिला बो डे चुबा ने सालो ठेमा गला खम्या
ကိုယ်တိုင်ထုတ်ပြန်ခြင်းများချက်မှာလဲသူရဲ့ private business ပေါ့နော်။သွားတဲ့trip ပဲဖြစ်တယ်ဒီ trip ရဲ့ရည်ရွယ်ချက်ကလည်းပဲ19နဲ့ပတ်သက်လို့ကျွန်တော်ကကိုယ်စီကူတာနိုင်တဲ့တခြားစီးပွားတွေချိန်ထဲမှာပဲလူသားချင်းစာနာထောက်ထားမှုဆိုင်ရာအခုအကြီးဖြန့်ဖြူးမှုကိစ္စတွေနဲ့ပတ်သက်ပြီးတော့သွားတယ်လို့ဖော်ပြထားတာဖြစ်ပါတယ်။ဒါကြောင့်မို့လို့အခုဒါဟာဖြင့်
အခုလိုအချိန်မျိုးမှာဒီအမေရိကန်ရဲ့စီးနှိတ်လွတ်တော်အမဟောင်းလည်းဖြစ်ဝင်ကြီးဟောင်းလည်းဖြစ်ဒီထိပ်ပိုင်းနိုင်ငံရေးသမားဝတ်ထင်ရှားတဲ့နိုင်ငံရေးသမားတအူးဟာအခုလိုအချိန်မှာမြန်မာနိုင်ငံကိုသွားရောက်တယ်ဆိုတော့ဘယ်လိုထင်ပါလဲတင်းတော်ရဲ့လားဘယ်လိုအနေထားမျိုးရှိတယ်လို့ထင်ပါလဲခင်ဗျ။ဒါကတော့အင်မတန်မှဟိုကျွန်တော်အနေနဲ့
ဒီထားမှာရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကျွန်တော်နိုင်ငံတကာတို့အင်ဂျင်နီယာချင်းနိုင်ငံတို့ရဲ့အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂအဆုံးပေါ့နော်။မြန်မာနိုင်ငံရဲ့ပဂိအခြေအနေမှာလူသားချင်းစာနာထောက်ထားမှုကိစ္စတွေပဲဖြစ်ဖြစ်ကျွန်တော်နိုင်ငံရေးပြည်ပခါကြီးကိုတရားဝင်စစ်ဆေးဆောင်ရွက်ပေးချင်တာပဲဖြစ်ဖြစ်ဒီလက်ရှိတရားမဝင်စစ်အာဏာသိမ်းစစ်ကောင်စီကို
ြံဖြစ်နေတဲ့ဒီစစ်အစိုးရကိုအတိမတ်ပြုသလိုဖြစ်သွားသလားစစ်အစိုးရအတွက်တော့ကောင်းတဲ့ကိစ္စတစ်ခုဖြစ်သွားတယ်လို့ထင်ပါလားဘယ်လိုထင်ပါလဲခင်ဗ
ျဒီနေ့အချိန်မှာဆိုပေးလို့ရှိရင်တော့ဒီစစ်ကောင်စီဟာရတဲ့ဤဒီနဲ့ဟိုအမြဲတမ်းလက်စားဖို့စူးစမ်းလို့ရှိပါတယ်ဘာဖြစ်လို့အာဆီယံကိုယ်စားလှယ်တွေနဲ့ကိုဒေသဆိုင်ရာဖွဲ့အစည်းတွင်းမှာဗိုလ်ချုပ်မူကြီးမြောင်းနိုင်ကိုယ်တိုင်ဧပြီလ25ရက်နေ့မှာဂရီပီထားချက်တီကိုတော့မလိုက်နာပဲနဲ့ဘာကြောင့်မို့ဘေရစ်ချက်ဆန်ဘူရဲ့သူ့ရဲ့ခီးစဉ်ကိုမှလက်ခံလဲဆိုတာကျွန်တော်ပြန်ပြီးတော့မေးခွန်းထုတ်ရမယ်ကိစ္စဖြစ်ပါတယ်ခင်ဗျာ
။နောက်ဒီဘေရစ်ချက်ဆန်ရဲ့ခီးစဉ်ကသူကတော့ပြောတာတော့ဒါကတော့သူ့ရဲ့ပုဂ္ဂလိကခီးစဉ်လို့ပြောပါတယ်။ဒါပေမဲ့ဖြစ်နိုင်ပါမလားခင်ဗျာ။ဒီလူသားချင်းစာနာမှုအထောက်အကူဆိုတာမျိုးတွေကလည်းဒီနိုင်ငံကအဖွဲ့အစည်းတွေဒီအမေရိကန်ပြည်ထောင်စုအစိုးရဒါမှမဟုတ်သူတို့နဲ့ပတ်သက်တဲ့အေဂျင်စီတွေကုလသမဂ္ဂစသဖြင့်ဒီလိုလောက်ရတဲ့အနေအထားမျိုးတွေရှိပါတယ်ဒါကို तू ကကိုစားပြုတ်ပြီးတော့တွားရောက်ဆွေးနွေးပေးတာလားပေါ့နော်ဒါကြောင့်ဒီဟာ तू ပုဂ္ဂလိကဟိုခရီးစဉ်လို့ပြောတဲ့ဆိုပေမဲ့ဟာဟုတ်ဖြစ်နိုင်မှာမလားပေါ့နော်ဘာဖြစ်လို့လဲဆိုတော့တစ်ချိန်လုံးကဒီတော်ဆန်းစုကြည်အခြေချုပ်နေအခြေချုပ်ချနေတဲ့ကာလတုန်းကဒီစင်နေတာဂျင်ဘတ်တို့မြန်မာပြည်ကိုဝင်ရောက်ပြီးတော့လာခဲ့တာမျိုးတွေရှိတယ်ဂျာကနေဝင်ရောက်စစ်သားဆွေးနွေးပေးခဲ့တာမျိုးတွေရှိခဲ့ပူပါတယ်အခုလဲဒီလိုကိစ္စမျိုးတွေကိုဥတည်တယ်လို့ထင်ပါသလားဖြစ်နိုင်တယ်လို့ထင်ပါလားဗျအ
ဲ့ဒါကတော့ပြောဖို့အင်တန်မှစောသေးတယ်လို့ပဲကျွန်တော်ပြောကြရမှာပါဒီခီးစဉ်ဟာသူပြောတဲ့အတိုင်းသူပြင်ညာချက်အတိုင်းကျွန်တော်ပြောနေတာဖြစ်ပါတယ်သူ့ရဲ့ထုတ်ပြန်ပြင်ညာချက်မှာဒါဟာသူ့ရဲ့ private ခီးစဉ်ဖြစ်တယ်လူသားချင်းစာနာထောက်ထားမှုဆိုင်ရာဆိုတဲ့ကိစ္စမျိုးကျွန်တော်တို့ထုတ်ပြန်ပြောဆိုထားတာတွေ့ရပါတယ
်။ဒါကတော့ NUG အစိုးရရဲ့အာဆီယံဆိုင်ရာတန်ဖိုးကြီးဥပိုလ်လာတင်ကိုမေးမြန်းခဲ့တာဖြစ်ပါတယ်။နောက်ပြီးတော့ဒီ Bill Richardson ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့မြန်မာပြည်နဲ့ချင်းပြည်အရေးတွေကိုဆောင်ရွက်နေတဲ့ The Pastor Fellowship USA ရဲ့တွဲဘက်အကြီးအကဲမှု Sly Henry Bantelian ကိုလည်းမေးကြည့်ပါတယ်။အခုဒီ American ဒီနေ့အမဟောင်းဘော့ဘေရစ်ချက်စင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဘယ်လိုထင်ပါလဲခင်ဗျ။အ
ာကျွန်တော်တို့အနေနဲ့တော့ကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့မင်းအောင်လိုင်းနဲ့ပြည်အစိုးရနဲ့တွေ့ရမဟုတ်ဘဲနဲ့ကျွန်တော်တို့ချင်းပြည်နယ်မှာလည်းတကယ်ပဲကျွန်တော်တို့အဲ့လိုလူသားချင်းစာနာထောက်ထားတဲ့ကုလီတွေလိုအပ်နေပါတယ်။အဲ့တော့အဲ့လိုအရင်နဲ့တကယ်လိုအပ်တဲ့နေရာတွေကိုသွားဖို့သွားရောက်ဖို့ရန်ဆိုကျွန်တော်တောင်းဆိုရမှာဖြစ်ပါတယ
်။နောက်တစ်ခုကပေါ့လေဒီလိုတင်ရှားတဲ့အမေရိကန်နိုင်ငံရေးသမားတဦးကအခုလိုချိန်မှာမြန်မာပြည်ကိုတွားရောက်တာဟာအနာသိန်းစစ်ကောင်စီကိုအတိမတ်ပြုသွားတယ်လို့များဖြစ်သလားဘယ်လိုထင်ပါသလဲခင်ဗ
ျတစ်ဖက်ကနေပြောရရင်တော့ကျွန်တော်တို့စစ်ဆိုးရွားကိုအတိမတ်ပြုသွားတယ်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ်တကယ်တမ်းပြောရရင်တော့အခုချိန်မှာကျွန်တော်စစ်ဆိုးရွားနဲ့တိုက်ရိုက်မဆက်သွယ်ပဲနဲ့ကျွန်တော်တို့ NGO ဆိုးရွားနဲ့ပဲဖြစ်ဖြစ် ကျွန်တော်တို့တိုင်းသားဖိတ်တဲ့ဖြစ်ဖြစ်ဆက်သွယ်ပြီးတော့မပြုလို့တင်တယ်လို့ထင်ပါတယ်။ဒါပေမဲ့နိုင်ငံတကာရဲ့သူတို့ policy အချင်းမတူတဲ့အခါမှာကျွန်တော်တို့ကနေတော့တည်ရအဲ့လိုဝေဖန်ပြောဆိုလို့မရဘူးလို့ထင်ပါတယ်။